တရုတ်နိုင်ငံဟူပေတီနယ်ဝူဟန်မြို့မှာလတော်ကြာပိတ်မိနေပြီးနေရပြောင်းမှုဆန္ဒရှိရဲ့မြန်မာလူသား200ကျော်အတွက်တရုတ်မြန်မာတန်ယုံဘက်ကစီစဉ်နေရဆိုတဲ့သတင်းကိုတင်ဆက်ပေးပါပါကျွန်တော်ကတော့ဇော်ထက်ပါတရုတ်ပြည်ရဲ့တရားမဝင်လုပ်လုပ်နေပြီးအကြောင်းမျိုးမျိုးနဲ့နေရပြန်ဖို့အခက်အခဲဖြစ်နေသူတွေကမြန်မာတန်ယုံကိုဆက်သွယ်အကူအညီတောင်းလာပါတယ်။အဲ့ဒီအထက်မှာ COVID-19 ရောဂါစတင်ဖြစ်ပွားပြီးအသွားအလာတွေပထမဆုံးပိတ်ဆို့လိုက်ရတဲ့တရုတ်အလယ်ပိုင်းဟူပေပြည်နယ်ဝူဟန်မြို့ကမြန်မာလူသား200ကျော်လဲပါပါတယ်။သူတို့ဟာမြန်မာနိုင်ငံသားဖြစ်တယ်ဆိုတဲ့အထောက်အထားတန်ယုံဘက်ကစီစဉ်နေပြီးမကြခင်အိမ်ပြန်ပို့ပေးနိုင်လိမ့်မယ်လို့ပေကျင်းမြန်မာတန်ယုံကတာမှုကြီးဦးဟန်ဝင်းအောင်ကပြောပါလေ
။ဦးဟန်ပေါ့ခုပေကျင်းမြန်မာကျန်တဲ့ကျွန်တော်ဖျံတော့ဝင်းကျွန်တော်ရှိပါတယ်။အဲ့ဒါလည်းကျွန်တော်ပြန်ပို့ဖို့တောင်းခဲ့လို့ပါတယ်။ဒီလိုထုတ်ပြီးတော့ကျွန်တော်တို့အချက်လက်ပြီးတော့နော်။အဲ့ဒီထဲမှာကျွန်တော်ကလူကိုယ်တိုင်တွားရအောင်မဖြစ်နိုင်တဲ့အတွက်တို့ဒီဟိုစာရွက်စာတမ်းနဲ့ပြုပို့ပြီးတော့ဟိုတို့ရကမနေ့ကနေ့ဖြစ်တယ်ဆိုတော့ဟောအထောက်အထားလေးတွေကျွန်တော်တောင်းထားတယ်။အဲ့ဒါကြရင်ကျွန်တော်တို့ဟိုဒီမနေ့ကဆက်ပို့ဖို့အတွက်ကျွန်တော်တို့ဆက်လက်ပြီးတောင်းခဲ့လို့ပါတယ်။
ပြည်내အစိုးရကသူတို့အားလုံးကိုဟိုတယ်တစ်ခုမှာတည်တံ့ထားပေးထားပြီးကျမကြီးကလည်းသူတို့အားလုံးကောင်းမွန်တယ်လို့တာမှုကြီးဦးဟန်ဝင်းအောင်ကဆိုပါတယ်။တရုတ်အရှိနဲ့အရှိမြောက်ပိုင်းပြည်နယ်တွေလိုမိုင်3000လောက်ဝေးရဒေသကမြန်မာလူသား1500လောက်ကိုနေရပ်ပြန်ဖို့ပေးနိုင်ခဲ့ပြီလို့ပေကျင်းမြန်မာတန်ယုံဘက်ကပြောပါတယ်။တရုတ်ပြည်တွင်းကိုလေရင်ဘတ်စကားအစီအစဉ်ဖြတ်ပြီးရှမ်းပြည်မြောက်ပိုင်းမူဆယ်မြို့ကနေတရုတ်အာဏာပိုင်တွေကနေရပ်ပြန်ဖို့ပေးခဲ့ရပါ။အချိန်ကြံ့ညာမှာအစစ်အစေးတွေများမှာဆိုရင်လို့မြန်မာတန်ယုံကိုဆက်သွယ်အကူအညီမတောင်းမဲကိုကြီးကိုဟန်နဲ့ပြန်တဲ့သူတွေလည်းရှိရလို့တရုတ်အရှိမြောက်ပိုင်းရှန်တုံးပြည်နယ်ကကိုစော်နိုင်ထွန်းကပြောပါတယ်
။ဟုတ်ကဲ့ဟိုတရုတ်တန်ယုံကကိုကြီးထောက်လာတော့များတယ်။ဒါပေမဲ့တန်ယုံကလည်းသူကဥပဒေနဲ့ညီပဲဆောင်ရွက်ပေးတာဆိုတော့ကျွန်တော်ဒီဘက်ကဒီကောင်ကတော့ဘယ်လိုဘယ်လောက်ကြာမယ်ဘယ်လောက်စားမယ်သူကအတိအကျမသိတော့အဲ့လိုတန်ယုံနဲ့မကြံနဲ့ပဲကိုကနဲ့ပြန်တယ်ကတော့တော်တော့ကျွန်တော်တို့အချင်းတော်ကပြန်ပါရတယ်။ဒါတော့
ဝူဟန်မြို့မှာပိတ်မိနေတဲ့မြန်မာကျောင်းသားအယောက်59ယောက်ဟာဖေဖော်ဝါရီလ1ရက်နေ့ကမြန်မာနိုင်ငံကိုပြန်လာခဲ့ကြပါတယ်။ကိုရိုနာဗိုင်းရပ်စ်ဟာတရုတ်နိုင်ငံဟူပေပြည်နယ်ဝူဟန်မြို့ကနေစတင်ပြန့်နှံ့ခဲ့လို့တရုတ်အစိုးရဟာဇန်နဝါရီ23ရက်မှာဝူဟန်မြို့တစ်ခုလုံးကိုပိတ်ဆို့လိုက်ပြီးပြည်နယ်အားလုံးစုလုံးမှာလည်းအသွားအလာတွေကန့်သတ်ခဲ့တာပါ။ဒါကတရုတ်ရောက်မြန်မာနိုင်ငံသားတွေအားလုံးကိုတက်ရောက်မှုရှိခဲ့တာပါ။တရုတ်အစိုးရကဝူဟန်မြို့ကိုအေပီလာ၈ရက်နေ့မှာအသွားအလာကန့်သတ်ပြီးဆိုတာကိုပြန်ရှုပ်သိမ်းလိုက်ပါတယ်။ကျွန်တော်ဇော်ထက်ပါရန်ကုန်မြို့ကနေပြေးပို့ထားတာဖြစ်ပါတယ်။